NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာ NLD ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါဝင်ကူညီခဲ့တဲ့အမှုပညာရှင်တွေနဲ့ရန်ကုန်မြို့ကသူ့ရဲ့နေအိမ်ခြံဝင်းထဲမှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲဟာ NLD အောင်နိုင်ရေးမှာပါဝင်ခဲ့တဲ့အမှုပညာရှင်တွေကိုကြိုဆိုတဲ့တွေ့ဆုံပွဲဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။ရွေးကောက်ပွဲမှာအမှုပညာရှင်တွေပါဝင်ခဲ့တာဟာပါတီရွေးကောက်ပွဲအောင်နိုင်ရေးတက်တက်မဟုတ်ပဲနိုင်ငံအပြောင်းအလဲမှာပါဝင်ခဲ့တာဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။
ဟာမပါရင်လည်းရတယ်။နိုင်ငံရေးမှာမပါပါဘူး။ငါတို့ရဲ့ပညာနဲ့ငါတို့အမှုပညာရှင်တွေပဲငါတို့ကမှလည်းညီနေရတယ်ဆိုပေမဲ့တချို့ကိစ္စတွေမှာပြဿနာကြီးနေရအောင်တိုင်းနိုင်ငံတို့တိုင်းပြည်ဖြစ်နေတဲ့ကိစ္စတွေမှာပါဝင်ရမယ်ဆိုတဲ့တာဝန်ရှိတဲ့စိတ်ဓာတ်ရှိတာတော့အရေးကြီးတယ်။အမှုပညာရှင်တွေရဲ့အနေအထားကတခြားလူတွေနဲ့မတူဘူး။အမှုပညာရှင်ဆိုတာဟာလူသားတွေရဲ့လူတဲ့စိတ်ဓာတ်တွေကိုပုံစံနဲ့ကောင်းတဲ့ဘက်ကိုလည်းခေါ်သွားနိုင်တယ်ဆိုးတဲ့ဘက်ကိုလည်းခေါ်သွားနိုင်တယ်
NLD ကပြောင်းလဲဖို့အချိန်တန်နေပြီလို့ပြောနေတာဟာအစိုးရတခုတည်းကိုပြောတာမဟုတ်ဘဲတိုင်းပြည်ရဲ့နိုင်ငံရေးနဲ့လူမှုရဲ့အတွေးအခေါ်ကိုပါပြောင်းလဲကျင်တာဖြစ်တယ်လို့ပြောပါတယ်
။နိုင်ငံကိုလည်းပြောင်းလဲကျင်တယ်လူမှုရေးစနစ်တွေမှာလည်းပိုပြီးတော့ကောင်းအောင်လုပ်ချင်တယ်။အဲ့လိုလုပ်လို့ရမယ်လို့ယုံကြည်တယ်။အခြားနိုင်ငံတွေမှာမလုပ်ဘူးတဲ့ဟာမျိုးတွေလုပ်ကြည့်ကျင်တယ်။ဥပမာဆိုလို့ရှိလို့ရှိရင်ကျွန်မပြောတဲ့တချို့တွေကမေတ္တာကိုအခြေခံတဲ့နိုင်ငံရေးဆွဲတာလည်းဖြစ်နိုင်လို့ပေါ့နော်။နိုင်ငံရေးဆွဲတယ်လို့ပုံမှုဆိုရင်လည်းကောင်းပြီတခြားနိုင်ငံတွေမှာမဖြစ်နိုင်ဘူးကိုယ်နိုင်ငံကမှဖြစ်အောင်မလုပ်နိုင်ဘူးလားဆိုတာအဲ့လိုစိတ်ဓာတ်နဲ့ကျမတို့နိုင်ငံမှာတခြားနိုင်ငံတွေနဲ့မတူဘူးအမှုချိုးပြီးတော့ကောင်းတဲ့နိုင်ငံမျိုးဖြစ်စေတယ်အဲ့တော့အဲ့ဒီဟာမှာဆိုရင်အားလုံးဝိုင်းကြော်ပြည်ရဲ့နေရာမှာအမှုပညာရှင်တွေရဲ့ခန္ဓာအင်တာမအရေးကြီးတယ်ဆိုတော့အမှုပညာရှင်တွေဘက်ကနေပြီးတော့နိုင်ငံရေးမဟုတ်ခဲနဲ့လူတွေတာမန်ဒီပုဒ်ရှင်လူသားများပေါ့နော်တာမန်ဆိုတာအတန်းစားကိုပြောတာမဟုတ်ပါဘူးဒီပုဒ်ရှင်လူသားများလက်ခံနိုင်တဲ့ပုံစံနဲ့ဆွဲဆောင်မှုခုနည်းတွေအများကြီးရှိတယ်
။ရွေးကောက်ပွဲကိုစိတ်ဝင်စားမှုနည်းတဲ့ဒေသတွေမှာပြည်သူတွေရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်စီရင်တဲ့နေရာမှာအမှုပညာရှင်တွေကိုအကူအညီတောင်းခဲ့ရတဲ့အကြောင်းကိုလည်းဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်
။ပြည်သူလူထုအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ကြောစိတ်ဝင်စားမှုမရှိဘူးဆိုတဲ့နေရာတွေလည်းရှိခဲ့တယ်။အဲ့လိုဆိုရင်တော့ကဲစိတ်ကိုဖြစ်တဲ့ဘလူကိုထုတ်လိုက်ပါဆိုတော့ပထမကအမှုပညာရှင်တွေကိုချစ်ကပ်ပြီးတော့လို့ကအမှုပညာရှင်တွေအားဆိုလို့ရှိရင်ပြည်သူလူထုကိုဒီလိုဆွဲဆောင်တဲ့နေရာမှာအင်တာမတ်ထိရောက်တယ်။နိုင်ငံရေးဆိုတာငါတို့နဲ့မဆိုင်ဘူးဆိုတဲ့ပုံစံနဲ့မနေအောင်လို့လုပ်ပေးဖို့ဆိုတာဟာလူတွေကမဟုတ်ပါဘူး။အင်တာမတ်ကျမတို့ကြိုးစားရတယ်။ဒါပေမဲ့အမှုပညာရှင်တွေလုလိုက်တဲ့အခါကျရင်စိတ်ကြောထိရောက်တယ်။အဲ့ဒီဟာလုပ်ပေးတာဟာနိုင်ငံရဲ့အကောင်းဆုံးလက်ဆောင်တယ်လို့ကျမဒီလိုပဲယူဆ
တယ်။ NLD ရွေးကောက်ပွဲအောင်နိုင်ရေးအတွက်ကျေးဇူးတင်ရမယ့်သူတွေထဲမှာစိုက်ကားသမားတွေလည်းပါဝင်တယ်လို့ဆိုပါတယ်။
ကျမတို့ရင်းစတင်ရတယ်လို့ပြောရမယ်။အုပ်စုတစ်ခုနဲ့ရှိသေးတယ်။အဲ့ဒါတော့ကျမတို့နိုင်ငံကစိုက်ကားသမားတွေလို့ဒီကဲကိုပဲဖဲသွားသွားစိုက်ကားလေးတွေမှာ energy အနာလေးတမှုလူထွက်ထားလို့ရှင်အရာစိတ်ခဲမှာကျူနူးတာပဲ။ဘာဖြစ်လို့ဆိုတော့ဒါတကယ်ပြည်သူရဲ့ထောက်ခံမှုဆိုတာဒါပဲဆိုပြီးတော့သဘောပေါက်တယ်။ဒီစိုက်ကားနေနေဆိုတာဒီနေ့လို့မှဒီနေ့စားရတာဒီနေ့လို့မှဒီနေ့စားရတော့ကျမကောင်းမှုမှတော့ဒီပြောက်ပြောက်ကျမသိသဘောကျတယ်ကိုရှင်ကိုစားအေးစုသားဆိုတိတ်ဘောကြတ
ာပိုင်းရန်လန်တေဂီတာဖွဲ့ဟာ NLD အောင်နိုင်ရေးအတွက်ဒီဇိုင်းမှတ်မှန်လုပ်ပေးခဲ့တဲ့အဖွဲ့ဖြစ်တဲ့အတွက်ပိုင်းရန်လန်ဂီတဖွဲ့သားတွေကိုအထူးကျေးဇူးတင်ရှိကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်ပိုင်းရ
န်လန်ကိုတော့ကျွန်မအထူးကျေးဇူးတင်တယ်လို့ပြောပြရတယ်ကျွန်မဘယ်တော့ကပိုင်းရန်လန်ဟာအချိန်မှရောင်းနေနေအဲ့ဒါ NLD နိုင်ရမျိုးဆိုတော့ပိုင်းရန်လန်ရောင်းနေပါတယ်အဲ့လိုမှန်ရရတယ်အဲ့တိတ်ပြီးတော့ဖိတ်အားတက်တယ်နောက်ပြီးတော့ဒီဇိုင်းမမပေါ့နော်အချိန်လုံး2011ကလေးကပိုင်းရလန်းဟာကျမတို့ဒီမိုကရေစီနည်းအတွက်လုပ်ပေးခဲ့တယ်
အခမ်းအနားပြည်ဆုံးချိန်မှာဒေါအောင်ဆန်းစုကြည်ကတက်ရောက်လာတဲ့အမှုပညာရှင်တွေအားလုံးကိုလိုက်လံနှုတ်ဆက်ခဲ့တယ်လို့အတူတကွလက်ဖက်ရည်ဝိုင်းဖွဲ့ခဲ့ပါတယ်ခင်ဗျာ